အမေရိကန်ရေတပ်မှအသစ်ထပ်တိုးလာတဲ့အထက်မောင်းသူမဲ့သင်္ဘောလေဆင်းလေပါဝင်ပါတယ်။ Sea Hunter, Sea Hawk, Nomad နဲ့ Ranger တို့ဖြစ်ပါတယ်။ဒီနွေရာသီမှာမောင်းသူမဲ့သင်္ဘောတွေကိုပထမဆုံးအချိန်ဓာတ်ပုံရိုက်ကူးခွင့်ကို VOA ကရရှိခဲ့ပါတယ်။
There is no water.
ဒီမရှိသလိုအိမ်သာလည်းမရှိပါဘူး။စကန်ဝင်ထွက်ကိုပဲအနေမရှိအောင်လူကမောင်းပါတယ်
။ VOA ရဲ့မင်းမြန်းမှုတွေကိုအတန်နဲ့ဖြေချခဲ့တဲ့ရေတက်တမှု Jeremiah Daily ကအခုမောင်းသူမဲ့ drone သင်္ဘောဒါမှမဟုတ်လဲအဝေးဒိန်းသင်္ဘောတွေကိုပထမဆုံးတီထွင်တဲ့တပ်ဖွဲ့ကိုဦးဆောင်သူဖြစ်ပါတယ်။လက်ရှိမှာတော့လူလိုက်ပါခြင်းမရှိတဲ့ရေရင်တွေကိုစမ်းသပ်နေစေဖြစ်ကြောင်းတနည်းမှာတော့ဒီရေရင်တွေဟာပစိဖိတ်သမုတ်တရားတွင်ရေတက်ကင်းလက်မှုတွေမှာပိုပြီးထျောက်စေနိုင်တယ်လို့သူကပြောပါတယ်
။ The Pacific is a large
body. ဒီစိမ်းမှုတွေကအကျယ်ကြီးပါ။ပတ်ဝန်းကျင်အခြေအနေကိုသိနိုင်မဲ့မောင်းသူမဲ့စနစ်နဲ့မောင်းသူပါတဲ့စနစ်တို့မှန်မှန်ကန်ကန်ပေါင်းစပ်ထားမှသာအမေရိကန်သမ္မတကကျွန်တော်တို့မဟာမိတ်တွေနဲ့ပါအတူလက်တွဲပြီးပြည်မှတ်တွေကိုတိုးချက်ရှာဖွေနိုင်မှာဖြစ်တယ်လို့စစ်တော်မှုစွမ်းရည်တွေလည်းတိုးလာမှာဖြစ်ပါတယ်
။ဂျပန်၊စင်ကာပူ၊တောင်ကိုရီးယားနဲ့တရုတ်တို့မှလည်းမောင်းသူမဲ့သင်္ဘောတွေကိုစမ်းသပ်တဲ့အစီအစဉ်တွေရှိပါတယ်။တရုတ်စစ်တပ်ရဲ့ဩစာချက်ထွင်မှုနဲ့ရင်ဆိုင်နေရတဲ့အင်ဒိုပစိဖိတ်ဒေသတွင်လွတ်လပ်ပွင့်လင်းမှုကိုထိန်းထားရေးအတွက်မောင်းသူမဲ့သင်္ဘောတွေကအရေးကြီးကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့အာရှမဟာဗျူဟာဆိုင်ရာအရာရှိဟောင်းရန်ဒီရှိုင်ဗာကပြောပါတယ
် The spaces that are contested are
ရင်းပွားနေတဲ့နယ်ပယ်တွေတေချာပေါက်တိုးလာနေပါတယ်ရေအောက်ပဲဖြစ်ဖြစ်ရေပေါ်မှာပဲဖြစ်ဖြစ်သွားနိုင်တဲ့အလိုအလျောက်မောင်းသူမဲ့ရင်းတွေဟာပိုပြီးကုန်ကြစည်းိတ်သက်တာပါတယ်။တင်မောသားတွေအသက်အန္တရာယ်မထိခိုက်နိုင်တာကြောင့်တိုးချက်အသုံးပြုလို့လည်းရပါတယ်
။ဒါပေမဲ့လည်းဒီတင်မောတွေအတွက်သေယူပို့ဆောင်ရေးလိုအပ်ချက်ကိုရေတပ်အနေနဲ့နားလည်သိရှိထားသလားဆိုတာကိုတော့အမေရိကန်အစိုးရရဲ့ဇူလိုင်လအတွင်းထုတ်တဲ့အစီရင်ခံစာတစ်ခုမှာမေးခွန်းထုတ်ထားပါတယ်။ Stimson Center ကကာကွယ်ရေးမှာပြောဆိုင်ရာပညာရှင် James Stevens တို့လိုပုဂ္ဂိုလ်တွေကတော့ဒီလိုသင်္ဘောတွေဟာစီးရေးပြတ်မှတ်ဖြစ်လာနိုင်တဲ့အပေါ်စိုးရိမ်ချပါတယ
်။ China for one might regard
ဥပမာအနေနဲ့မောင်းသူမဲ့ယင်းတွေဟာသင်္ဘောမှုသိပ်မဖြစ်နိုင်တဲ့ပြတ်မှတ်တွေအဖြစ်သဘောထားပြီးသင်္ဘောဖြတ်မစ်ဆိုင်းဒုံးနဲ့တရုတ်ကစမ်းသပ်ပစ်ခတ်တာမျိုးဖြစ်နိုင်ပါတယ်။
ဒီလိုစိုးရိမ်စရာတွေရှိပေမဲ့လည်းထိုင်ဝမ်ကိုတရုတ်ကပိတ်ဆို့မှုကိုတုံ့ပြန်ရမှာတော့မောင်းသူမဲ့သင်္ဘောတွေကအရေးပါနိုင်တယ်လို့ Stevens ကပြောပါတယ
် They might be able to help
American တပ်ဖွဲ့တွေကိုထိခိုက်စေနိုင်တဲ့နည်းလမ်းမျိုးမသုံးဘဲဒီသင်္ဘောတွေနဲ့ထိုင်ဝမ်ကိုထောက်ဖို့လုပ်နိုင်ပါတယ
်မကြာခင်ကထုတ်တဲ့တရုတ်အစိုးရအစီရင်ခံစာမှာတော့သိမ်းယူရေးအတွက်ထိုင်ဝမ်ကိုတပ်ဖွဲ့တွေဆစ်လွတ်မှာမဟုတ်ဘူးဆိုတဲ့ဂရိကဝတ်မပါရှိတော့ပါဘူးဒါပေမဲ့လည်းကမ္ဘာမှာအရေးကြီးဆုံးပင်လယ်ပြင်တွေမှာငြိမ်းချမ်းရေးထိန်းထားနိုင်ရေးနည်းလမ်းသစ်တွေမှာအမေရိကန်ဘက်ကရင်းနှီးမြှုပ်နှံရမယ်လို့ရှိုက်ဖာကအခိုင်အမာပြောပါတယ
်။
နိုင်ငံရေးညီမှန်းချက်တွေကိုအင်အားသုံးပြိုင်ဆိုင်အနိုင်မယူအောင်လုပ်နိုင်မဲ့နည်းလမ်းတွေကိုလည်းဒီအချိန်မှာစဉ်းစားဖို့လိုအပ်ပါတယ်။ဆိုလိုတာကတော့လက်တလောမှာစွမ်းရည်တိုးမြင့်ဖို့ဖြစ်ပါတယ်။ short ချဖို့မဟုတ်ပါဘူး။
အမေရိကန်ရေတပ်တပ်မှုဒေးလီကတော့အဝေးဒိန်းမောင်းသူမဲ့သင်္ဘောတွေကိုလာမယ့်နှစ်အနည်းငယ်အတွင်းအမေရိကန်စစ်တပ်မှအပြည့်အဝထည့်သွင်းအသုံးပြုနိုင်မယ်လို့ပြောပါတယ်ရှင်